အမေရိကန်ပြည်ထောင်စုမှာဆုလုထအကြီးဆုံးမြို့ဖြစ်တဲ့ဟူစတန်မြို့ရဲ့နေရာအများစုဟာရေဖုံးလွှမ်းနေကြောင်းနဲ့အပူပိုင်းမုန်တိုင်းအဖြစ်ပင်လယ်ကွေ့ကမ်းရိုးတန်းကိုတက်ခတ်ခဲ့တဲ့ဟာဗိဟာရီကိန်းလေမုန်တိုင်းတက်ခတ်ရလမ်းကြောင်းတစ်လျှောက်မှာမယုံကြည်နိုင်လောက်အောင်ကိုမိုးသီးထန်စွာရွာသွန်းခဲ့တဲ့အကြောင်းတက်ဆက်စ်ပြည်နယ်ရဲ့အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်ရည်ရည်တက်လာတာကြောင့်ထောင်ပေါင်းများစွာရှိတဲ့ပြည်သူတွေဟာမြင့်တဲ့အရက်တွေအိမ်ခေါင်မိုးတွေပေါ်မှာတက်ပြီးတော့နေကြရသလိုကေဇေးကြီးလှုပ်သားတွေမှာလည်းအတော်မတက်အကူအညီတောင်းခံသူတွေကိုကူညီပေးဖို့ကြိုးစားနေကြပါတယ်ရည်ရည်ဟာလမ်းမတွေပေါ်မှာမြစ်တဖွဲစီးဆင်းနေပြီးတော့လှေတွေနဲ့တောလာနေကြပါတယ်ကေဇေးကြီးကြိုးပမ်းလှုပ်ဆောင်မှုတွေကလွန်ခဲ့တဲ့12နှစ်က New Orleans ဆိုအကြီးကျယ်ပျက်စီးသွားအောင်တက်ခတ်ခဲ့တဲ့ Katrina Hurricane လေမုန်တိုင်းကိုပြန်ပြီးတော့အမှတ်ရစေပါတယ်ရဟယင်တွေကအနီးနားမှာရှိတဲ့ရေလွှမ်းနေတဲ့အမြန်လမ်းမကြီးတွေပေါ်မှာဆင်းသက်နေကြပါတယ်။တချို့လူတွေကကိုက်ရက်လေငယ်တွေခနူးလေတွေနဲ့ဖောင်နေနဲ့ထွက်ပြေးနေကြပါတယ်။အခုအချိန်ထိတော့အနည်းဆုံးလူ2ဦးသေဆုံးပြီးတော့သေဆုံးသူရေတွက်ဟာတိုးများလာပွဲရှိနေပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာမုံတိုင်းတိုက်ခတ်ပြီးတော့ဘေးဒုက္ခရောက်နေတဲ့နေရာကိုအင်္ဂါနေ့မှသွားရောက်ဖို့ရှိတဲ့အကြောင်းအင်ဗီရိုတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့သူ့ခီးစဉ်ကြောင့်ကူညီကြေးရေးလုပ်ငန်းတွေအနှောက်အယှက်မဖြစ်စေဖို့တေချာမှသွားမှဖြစ်တယ်လို့လည်းဆိုပါတယ်